တော်လည်းရေးပူပေါင်းတက်ဖွဲ့တွေနဲ့စစ်ကောင်စီတက်တွေကြားတိုက်ပွဲပြင်းထန်နေတာနှစ်လရှိပြီဖြစ်တဲ့ထီးကြိုင်မြို့ကိုစစ်ကောင်စီဘက်ကနေတိုင်းနီးပါးလေးချောင်းကနေပုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဇန်နဝါရီလ10ရက်ဒီကနေ့နေ့လယ်7နာရီဝန်းကျင်မှာစစ်ကောင်စီကတိုက်ခိုက်ရေးဂျက်လီရင်နှစ်စီးနဲ့ဘုံလေးလုံးကျဲခဲ့တယ်လို့ဒေသခံက VOA ကိုပြောပါတယ်။အစ်
ကလည်းကျက်ခိုက်တာနှစ်စီးပေါ့ပထမတည်းက7နာရီနဲ့6မိနစ်မှာပေါ့တစ်ကြိမ်ထီးကြိုင်မြို့လေးကိုတစ်ကြိမ်ပြစ်ကြတယ်ပေါ့အဲ့ဒါကနေပြီးတော့နှစ်ကြိမ်ကျဲသွားတယ်ပေါ့နောက်တော့7နာရီ15မိနစ်မှာအကနေဒီနားပြစင်းလာပြီးတော့မှနောက်တစ်နှစ်တင်ထက်ကျင်းပြီးတော့မှရေတွေကျဲသွားတယ်ပေါ့ဗျာဒီကိစ္စကမရှိပါဘူး
ထီးချိုင်မျိုးသိမ်းတိုက်ပွဲတွေစတင်ကြတဲ့ကဒေသခံတွေကမြို့ပေါ်ကနေဘေးလွတ်ရာကိုစစ်ပေးရှောင်နေကြတာပါဒီကနေ့မှာမြို့ပေါ်ကိုဘုံကျဲခဲ့ပေမဲ့ဒေသခံတွေဘက်ကထိခိုက်မှုမရှိဘူးလို့ပြောပါတယ်ဇန်နဝါရီလ10ရက်နေ့ကလည်းထီးချိုင်မျိုးတဲနဲ့ကြက်သွန်ကင်းရွာဘက်ကိုစစ်ကောင်စီဘက်က3ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့အခုလ3ရက်နေ့မှာဝဲကြီးတောမရွာကိုဘုံ3ကြိမ်ကျဲခဲ့ရမှာဒေသခံ3ဦးသေဆုံးခဲ့ပြီးတော့4ဦးဒဏ်ရာရခဲ့ပါတယ်ထီးချိုင်မျိုးသိမ်းတိုက်ပွဲ2လကြာအခြေအနေကလက်ရှိမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေစေဖြစ်တယ်လို့ဒေသခံကအခုလိုပြောပါတယ
်။ဟုတ်တာတော့ပြင်းမာနေသေးပါဗျ။အဲဒီကဖြစ်ပေါ်နေသေးပါတော့။ခြေနေရတော့ဟောပါတယ်။နလားပြေတော့ပါ။မနေ့ကရှိရနေရဆိုရင်နလားပြေဘူးဗျာ။ဒါပေမဲ့ခြေနေရတော့ဘာဖြစ်ဖြစ်50-50ဒုတင်ပုံတင်ပဲချနေရတဲ့အနေထားပဲရှိပါသေးတယ်။သူတို့ဘက်ကလည်းလုံးဝနမဆုပ်တဲ့အနေထားရှိတယ်လို့ပေါ်ကလည်းလုံးဝနမဆုပ်တဲ့အနေထားနေပဲ။တိုက်ပွဲကပြင်းထန်သေးပါဗျာ
။ဇန်နဝါရီလ9ရက်မနေ့ကည၈နာရီခွဲဝန်းကျင်မှာစင်ကူမြို့ကြောင်ငနွားကျေးရွာကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံအမျိုးသားတအူးသေဆုံးပြီးအမျိုးသမီး2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ Wallet Information Network ရဲ့တာဝန်ခံကပြောပါတယ်။အဲ
ပါကလက်နက်ကြီးထံပေါ်မှာတောင်ဘက်ကိုရိုက်ကြည့်တော့ဗျ။ဒါပေမဲ့ကြာကြာကြောင်ငနွားကျွာရဲ့ကြာရဲ့ကြောင်ငနွားရွာကပေါ့အတက်တုံးနေတဲ့အမျိုးသားတအူးဆံမြို့ဘက်ကတော့ဆုံးသွားတယ်။အဲနောက်အမျိုးသမီးတွေရောက်တဲ့ကျွန်တော်တို့ရကန်းနေတောင်ကြီးကရကန်းနေဒီအမအမနှစ်ယောက်ကကြတော့ကျွန်တော်တို့တောင်ရရပေါ့နော်အခုတော့သူတို့ဆက်ဆံရေးကောင်တော့ပို့ထားတယ်ဗျ
စကိုင်းတိုင်းချေးရွာတွေကိုအခြေပြုပြီး PDF ပြည်သူ့ကာကွယ်ရေးတပ်တွေလှုပ်ရှားနေတာကြောင့်စစ်စင်နှိမ်နှင်းမှုတွေလှုပ်ဆောင်နေတယ်လို့စစ်ကောင်စီပြောခွင့်ရသူကမကြမကြသုံးနှုန်းပြောဆိုပါတယ်အခုနောက်ပိုင်းမှာစကိုင်းတိုင်းအတွင်းကျေးရွာတွေကိုစစ်ကောင်စီဘက်ကစစ်ကြောင်းထိုးစစ်စင်တာထက်လေကြောင်းသုံးတိုက်ခိုက်မှုတွေပိုလှုပ်လာတယ်လို့စစ်ရေးချီနေလေလာသူတွေကပြောပါတယ်စကိုင်းတိုင်းအတွင်းစစ်ပေးရှောင်တွေအတွက်အနှွေးတဲ့ဆောင်းနဲ့ဆေးဝါးတွေလိုအပ်နေတယ်လို့လည်းစစ်ရှောင်ကူညီသူတွေက VOA ကိုပြောပါတယ်ရှင်